ကရွာနေသူစင်ဟိုမှာတော့နေမသာဘူးမိုးတွေရွာတယ်ဆိုပြီးတော့တရားနေထင်ပြီးတော့သွားတယ်ဟိုရောက်တော့ပြန်လာတဲ့အထိကိုမိုးမရွာဘူးဒီရောက်မှမိုးရွာတာပြန်မြင်နေရအဲ့တော့ဦးစင်တို့ကိုထင်နာတယ်လို့မဖြစ်လာပါဘူးဒီတရားကလည်းဦးစင်တို့ထင်ရင်ထင်တယ်လို့မဖြစ်ဘူးဘဝတည်းတိုင်းမကောင်းလို့ရှိရင်နောက်ထိုင်ကြကိုထိုင်ရတာအဆင်ပြေပါမလားအဲပို့ပြီးတော့ဒုက္ခရောက်မလားဆိုပြီးတော့ထင်ခဲ့လို့ရှိရင်လည်းအဲနောက်ထိုင်ကြရင်ကောင်းရင်ကောင်းသွားတယ်ဘဝတည်းတိုင်းကောင်းရင်နောက်ထိုင်လည်းကောင်းပါပဲလို့ထင်လို့ရှိရင်လည်းနောက်ထိုင်ကြရင်ကောင်းခြင်းမှကောင်းတယ်ဘာဖြစ်လဲဆိုတော့ဒီရုပ်ဒီနာနေရအစင်မြဲပြောင်းလဲနေတာ哦တယုတ်တနပြောင်းလဲနေတဲ့အတွက်သူကကောင်းတဲ့အထိုင်ရှိတယ်မကောင်းတဲ့အထိုင်ရှိတယ်ကိုကမကောင်းဘူးထင်တဲ့အထိုင်လည်းကောင်းရင်ကောင်းသွားတယ်အဲကိုကဒီအထိုင်ကောင်းမယ်လို့ထင်လို့ရှိရင်လည်းသူကကောင်းခြင်းမှကောင်းလာရဲ့အဲကြောင့်မို့ဒီတရားတွေကိုအမှန်ကိုအမှန်တိုင်းပြန်ပြီးတော့ဉာဏ်အောင်ရှုပေးရတယ်အဲ့လိုမြင်အောင်ရှုလို့ရှိရင်ဘုနာတော်ဝဥစဉ်ပြောတယ်လို့ဒီခန္ဓာမှာရှိတဲ့အခုသိတဲ့အသိတွေမရှိတော့ပါဘူးအဲ့တော့ဒီအသိတွေမရှိတဲ့အတွက်ဒီရုပ်ပေါ်မှာပေါ့ချေကိုလဲ့လို့ယူတဲ့အယူကတော့မရှိတော့ဘူးဘာဖြစ်လဲဆိုတော့အဲ့ဒီအယူတွေမရှိပေမဲ့လို့ဒီခန္ဓာမှာပေါ်ပြတဲ့အဲတင်းတဘောတောက်တဘောအဲ့ဒီအပေါ်မှာတော့သွားပြီးတော့ခံစားမိနေသေးတယ်။ဒီတင်းတဲ့အပေါ်မှာခံစားတယ်။နောက်ဝင်တောက်တဲ့အပေါ်မှာခံစားတယ်။ထုံရင်ထုံတဲ့အပေါ်မှာခံစားတယ်။အဲ့တော့အယူပေါ့။အဲ့ဒီပေါင်ချေကိုလက်ဆိုတဲ့အယူကတော့ပြုတ်တယ်။အဲ့ဒီဖောက်ပြန်တဲ့အပေါ်မှာခံစားတဲ့အဲ့ဒီတဏှာဆိုတဲ့စိတ်ကတော့ရှိပါသေးတယ်။နောက်တော့တင်းတဲ့တောက်တယ်၊ထုံတယ်၊ကျင်တယ်ဆိုတဲ့ဒီခံစားတဲ့စိတ်ထုတ်သွားပြီမဲ့လို့အဲ့ကိုခံစားရတာကြီးကိုမရှိဘဲနဲ့ချုပ်တဲ့အထဲရောက်ဒါပေမဲ့လို့ဦးစင်းတို့ဒီချုပ်လို့ချုပ်မှမသိချုပ်လို့ချုပ်မှမသိတဲ့အခါကျတော့အဲ့မရှိတာကိုရှိရထင်ပြီးတော့စွဲတဲ့စွဲရကြံခဲ့သေးတယ်သူကအဲ့တော့ဒီစိတ်တွေကိုအမျိုးမျိုးကိုယ့်ရဲ့ခန္ဓာမှာမြင်အောင်ပြန်ပြီးတော့ရှိသွားအဲ့တော့ဒိဋ္ဌိနဲ့ရှင်တဲ့စိတ်တွေအဲ့ဒီမှာတဏှာနဲ့ရှင်တဲ့စိတ်တွေဥပါဒဏ်နဲ့ရှင်တဲ့စိတ်တွေအဲ့ဒီလိုစိတ်တွေကိုအစစ်အစင်ရှုသွားရဲ့အဲ့လိုအစစ်နဲ့ရှုသွားလို့ဒီစိတ်တွေကတစ်စိတ်နဲ့တစ်စိတ်ပိုရှုရခက်ဒိဋ္ဌိကရှင်တဲ့စိတ်ပေါ့ဒိဋ္ဌိနဲ့ရှင်တဲ့စိတ်ကိုရှုရတာမရှုတတ်ခင်တော့ခဲခြင်းတယ်အဲ့အယောက်စာပြုတ်သွားတဲ့အခါကျတော့အယူပြုတ်သွားတဲ့အခါကျတော့ဒီပေါချေကိုလည်းမပါပဲနဲ့တလေးပါဖောက်မြန်တဲ့အပေါ်မှာခံစားတဲ့စိတ်ကိုပြန်ရှုရတာပိုရှုရခက်သုံးတဲ့ပိုရှုရခက်တာကဒီဆွဲပြီးတော့ဖြစ်တဲ့စိတ်ကပိုရှုရခက်ဘာဖြစ်လဲဆိုတော့ဖြစ်လို့ရှိလို့ရှိရင်ကိုယ်ကတတိထားလိုက်အဲတတိထားလိုက်ရင်အဲတော့မရှိတော့ဘူးကိုယ်တနည်းမထားပဲနေနဲ့နေလို့ရှိရင်ပြန်ပြီးတော့ပေါ်လာတယ်။အဲ့တော့ခြေရပြောက်ကိုအဲ့စိတ်ကိုရှုရတာက तू ကသူဖြစ်ပြီးတော့ကိုတတိထားလိုက်ရင်ဘာမှမရှိတော့ဘူး။ तू မဖြစ်တယ်လို့ဖန်ဆောင်ပြီးတော့နေရလိုက်တယ်။အဲ့ဒါကြတော့ဒီခန္ဓာမှာပြန်လဲပြီးတော့တည်တည်ချာချာအကက်ခတ်ပြီးတော့နေရအရင်တော့အကက်ခတ်ပုံနဲ့နေလို့မရတော့ပါဘူး။သူ့တပ်ပို့ပြီးတော့တရားတွေတိုးပြီးတော့ခရုတစိုက်လေးပို့အကဲခတ်ယူရအဲ့လိုအကဲခတ်လိုက်တော့မှဒီစိတ်တွေကိုပြန်ပြီးတော့ရှုလို့ရအဲ့လိုပြန်ရှုလို့ရတဲ့အခါကျတော့တရားကျင့်တဲ့ယောဂီကြီးဟိုအပြင်ကိုမလိုက်တော့ပါဘူးအပြင်ကိုလိုက်လို့ရှိရင်တော့ခန္ဓာဘောကိုမရောက်နိုင်အဲ့ခန္ဓာမှာရောက်နေတဲ့ယောဂီကြတော့လေအပြင်ကိုမလိုက်တော့ဘူးအဲ့အပြင်မလိုက်လို့ရှိရင်မိမိတို့ဒီခန္ဓာမှာရှိတဲ့တရားတွေကိုပြန်ပြီးတော့သိလာလိုက်ဦးဇင်းတို့လည်းမသိခင်တော့ကတော့ ဟိုအပြင်မှာလိုက်ပြီးတော့ရောက်ရောက်သွားတယ်။နားနဲ့အတန်နဲ့တိုက်လို့ရှိရင်အဲ့ဒီအတန်ကိုကြော်ပြီးတော့ဟိုအပြင်ရောက်သွားတယ်။မျက်စိနဲ့အရှင်းနဲ့တိုက်ရင်အရှင်းကိုကြော်ပြီးတော့အပြင်ရောက်သွားတယ်။နှာခေါင်းနဲ့အနှက်နဲ့တိုက်ရင်အဲ့ဒီအနှက်ကိုကြော်ပြီးတော့ဟိုအပြင်ရောက်ရောက်သွားတယ်။ဒါဖြစ်လေဆိုတော့ဒီလာပြီးတော့အပြင်ကအရှင်းတဲ့အနှက်အနန္တအတိုက်တဲ့ဒီထိတွေ့တဲ့ဓာတ်တွေကဒီကိုရုပ်ကိုလာတိုက်တာဥစဉ်တို့ဒီထိုင်ထားတဲ့ရုပ်ကိုလာတိုက်တဲ့အခါကျတော့အမြင်အနာကိုနာအကြည့်ကိုလာတိုက်တယ်လာတိုက်တဲ့အခါကျတော့အဲ့ကိုနာအကြည့်ကိုလာတိုက်တာကိုသတိမထားဘဲနဲ့ဟိုအမြင်ကခွေးတွေကြက်တွေသွားပြီးတော့ထွက်တဲ့အရှင်းကကိုမျက်စိကိုလာတိုက်တဲ့အခါကျတော့လေကိုမျက်စိကိုလာတိုက်တဲ့တဘောကိုသတိထားမှာမထားမိရဲနဲ့ဒီအရှင်းကိုကြော်ပြီးတော့ဦးဇင်းတို့အပြင်မှာလိုက်ပြီးတော့ယူတယ်။အဲခွေးမြင်ခွေးလို့သွားထွက်ယူတယ်။ကြက်မြင်ကြက်လို့သွားထွက်ယူတယ်။အဲ့တော့ဒီစိတ်တွေကိုသတိထားပြီးရှုခဲ့တဲ့အခါကျတော့အဲ့ဒီအပြင်ကိုအချိန်လွန်သွားရင်တော့မသိပါဘူး။အပြင်ကိုအချိန်မလွန်ဘဲနဲ့ကိုယ်ခန္ဓာမှာလဲပြီးတော့သတိထားပြီးနေတတ်တဲ့ယောဂီတွေဒီစိတ်တွေကိုပြန်ပြီးတော့မြင်လာရတယ်။ဘယ်လိုလုပ်နေရလဲဆိုတော့ဥစဉ်တို့ဒီတရားတွေအားထုတ်တဲ့အခါကျတော့တရားဆိုတာအပြင်မှာမရှိဘူး။ဒီတလံလောက်ရှိတဲ့ဒီခန္ဓာမှာပဲတရားတွေရှိတယ်ဆိုတော့ဥစဉ်တို့အပြင်တော့သိမ့်မလိုက်တော့ဘူးပေါ့။အရှိကဆရာသမားတွေကလမ်းကြောင်းပေးတဲ့အခါကျတော့အပြင်မှာတရားမရှိဘူး။တရားဆိုတာဒီတလံလောက်ရှိတဲ့ဒီခန္ဓာကိုယ်မှာပဲရှိတယ်ဆိုတော့ဒီခန္ဓာကိုတတိထားဒီထိုင်တဲ့ဓာတ်၄ပါးရုပ်တတိထားပြီးတော့ရှုတယ်တရားဆိုတာဒီခန္ဓာအတွင်းထဲမှာရှိတယ်ဆိုတော့ဒီရုပ်တဲကိုဝင်ပြီးတော့ဥစဉ်တို့ဒီတရားတွေကိုရှားခဲ့တယ်ရှားပြီမဲ့လို့ဒီရုပ်အတွင်းထဲမှာတရားတွေရှားလို့တွေ့သလားဆိုတော့လေဥစဉ်တို့မတွေ့ခဲ့ပါဘူးဒီထဲမှာရှိရဲဆိုတော့ဥစဉ်တော့ရှာတာ哦ဒီတလန်လောက်ရှိတဲ့ဒီခန္ဓာကိုယ်မှာဆရာတော်ကလည်းဟောတာ哦တရားတွေအပြည့်ရှိတယ်မင်းတို့အခုသိကျင်တဲ့တရားတွေမြင်ကျင်တဲ့တရားတွေအကုန်ရှိရဲဆိုတော့ရှုတယ်ရှုဝေမဲ့လို့မတွေ့ဘူးဥစဉ်တော့အယူဆကမှားနေတာ哦တလန်လောက်ရှိတဲ့ခန္ဓာကိုယ်မှာဒီတရားတွေကအကုန်ရှိရဲဆိုတော့ဥစဉ်တော့ဒီ6,600ကျော်ကောင်းကိုခန္ဓာကိုယ်လို့ယူရလိုက်တော့အတ္တကလွဲသွားတာရှိတယ်။ဒါတော့ကိုကျင့်ကျင့်ရင်းနဲ့သိတဲ့အခါကျတော့ခန္ဓာဆိုတာကဆရာတော်ကြီးညအောင်ကဟောတဲ့အထဲမှာလည်းပါပါတယ်။ဟောက်ပြန်တဲ့ရုပ်ခန္ဓာတက္ကပတစ်ပါးနာခန္ဓာ၄ပါးသင်္ခါရရဲ့သင်ညာရဲ့ဝေဒနာရဲ့ဝิญဉာဉ်ရဲ့ဆိုပြီးတော့နာခန္ဓာ၄ပါးအဲ့ဒီခန္ဓာ၅ပါးကိုညင်းမှတရားတွေသိတာပါယောဂီ။အဲ့ဒီခန္ဓာ၅ပါးကလည်းဒီထိုင်တဲ့ယုံမှရှိသလားဆိုတော့ထိုင်တဲ့ယုံမှလည်းမရှိပါဘူး။ထိုင်တဲ့ယုံမှမရှိတော့ဟိုအပြင်ကိုကြည့်အပြင်မှလည်းမရှိဘူး။ဒီခန္ဓာ၅ပါးဥစဉ်တို့ဒီခန္ဓာမှကျင့်ရင်းနဲ့သိလာတဲ့အခါကျတော့အဲ့တော့ဒီခန္ဓာ၅ပါးတွေအပြင်မှတော့မရှိဘူးဆိုတော့အပြင်ကတော့မလိုက်တော့ဘူးပေါ့။မလိုက်တဲ့အခါကျတော့ဒီခန္ဓာတွေနေဒီထိုင်နေတဲ့ဓာတ်၄ပါးတောင်းပေါ်မှာရှိတဲ့ထင်ပြီးတော့ဥစဉ်တို့လိုက်ခဲ့တယ်ရှားခဲ့တယ်မတွေ့ပါဘူးနောက်ဘလုံးလုံးတွေ့လဲဆိုတော့ဒီခန္ဓာတွေကိုဒီကိုယ့်ရဲ့နာအကျင်ကိုအတားလာတိုက်လိုက်ကိုယ့်ရဲ့နာအကျင်ကိုအတားလာတိုက်တဲ့အခါကျတော့အဲ့ဒါမှနာအကျင်နဲ့အပြင်အတန်နဲ့ထိတွေ့တဲ့အခါကျတော့ဖောက်ပြန်တဲ့သဘောဖြစ်သွားတယ်အဲ့ဖောက်ပြန်တဲ့သဘောပေါ်မှာသင်္ခါရသွားပြီးတော့ဟိုကြည့်ဒီကြည့်ဟိုရှာဒီရှာလိုက်ထွက်ရှာအဲ့လိုက်ရှာတဲ့အခါကျတော့ရှာလို့လဲတွေ့လဲတွေ့သွားရောအဲ့တော့တင်ညာမေးတယ်ဒါခွေးပဲဒါကြက်ပဲတင်ညာမေးအဲ့တင်ညာပြီးတဲ့အပေါ်မှာဝေဒနာခန္ဓာဆိုတဲ့ဒီစိတ်ကသွားပြီးတော့အမေတို့ကြိုက်တာတွေ့ရင်ကောင်းတာကိုခံစားတယ်မကြိုက်တာတွေ့ရင်မကောင်းတာကိုခံစားတယ် ไอ้ลูกขันธ์ได้อ่อมมาวิญญาณขันธ์อ่ะဆိုတော့သိမှုတဘောလေးอ่ะလိုက်ပြီးတော့သိပြီးတော့ပြတ်သိပြီးတော့ပြတ်ပြတ်သွားပြီးอ่ะအဲ့တော့မှတရားအထုံးတဲ့ယောဂီလေးတရားကြီးရှုရတာပေါ့ပေါ့ပါပါရှုရအရင်ကားကလို့လေးလေးပင်ပင်မရှုရအရင်တော့လေးလေးပင်ပင်ရှင်းဦးတယ်ဆိုတာကဒီခန္ဓာထဲဝင်နိုင်ပြီးတော့လိုက်ချတဲ့အတွက်ပြန်မရသူစင်းတို့တရားအထုတ်တော့အဲပေါ်တဲ့စိတ်တွေကိုမဲပြီးတော့ရှုလိုက်ရှုတာ哦ပေါ်တာတွေအကုန်ရှုရတယ်ဆိုတော့ကိုယ်ဟာနဲ့ကိုယ်ကတော့ထုတ်နေတာပဲအရှိရဆရာသမားကြတော့လည်းမဟုတ်မျိုးဘာဖြစ်လဲဆိုတော့ဦးစင်းတို့ကလည်းဒီခန္ဓာထဲမှာတရားတွေရှိတယ်ဆိုတော့ဝင်ပြီးတော့ရှာတာပေါ့ရှာတော့တွေ့လည်းမတွေ့ဘူးမတွေ့ရတဲ့အခါကျတော့တရားဆိုတာဒီအပေါ်ရန်နေရှက်ရှက်လေးရှိတယ်ဒီအပေါ်ရန်နေမှာပဲရှိတယ်ဆိုတော့အပေါ်ရန်ဆိုတာဘလို့ပြောလို့ပြောမှန်းလဲဥစဉ်တော့မသိပါဘူးဟောညတော့ဆရာတော်ကြီးဟောသွားတယ်ပေါ့ဟောညခိုင်နေတရားအထုတ်တော့ဟောအနောက်ကိုမြင်အောင်ကြည့်ဆိုတော့ဟောမကြည့်တတ်တော့ဒီမျက်စိနဲ့ပြန်ပြီးတော့ကြည့်တော့အနောက်မှာနောက်ကောင်းပဲမြင်တယ်ဆိုတော့ဥစဉ်တော့အရှိအနောက်တော့မှမရှုတတ်ပါဘူးတတိမထတတ်ပါဘူးဒီပေါ်တဲ့စိတ်တွေဒီပေါ်တဲ့ဝေဒနာတွေကိုတတိထားပြီးရှုရတဲ့အခါကျတော့အရှိဆိုတာကဥစဉ်တော့အရှိလွန်နေတယ်အရှိမှဟောတင်းတယ်တောက်တယ်ထုံတယ်ကျင်တယ်ကြိုက်တယ်ခဲတယ်ကိုသွားဆွဲပြီးတော့ခံစားတဲ့သဘောကိုအရှိလို့ပြောတာအနောက်ဆိုတာကကိုယ့်ရဲ့ဘဝင်မှာခံစားတဲ့စိတ်ကိုပြန်ပြီးတော့တတိထားနိုင်တယ်အဲ့ဒါဥစဉ်တော့အရှိကိုမမဲနဲ့အနောက်ကိုပြန်လဲပြီးတော့တတိထားရှုဆိုတော့အနောက်ဆိုတာဘယ်နာမှာရှုလို့ရှုရမှာမသိဘူးဒါဥစဉ်တော့လည်းဖြစ်ခဲ့တာပဲအရှိနဲ့အနောက်ပြောတာဟုတ်အရှိဆိုတာကတော့ကိုယ်သိတာပေါ့ကိုယ်ရှိရတော့အရှိပေါ့အနောက်ကိုပြန်ပြီးတော့ကြည့်ဆိုတော့မကြည့်တတ်တော့ဘူးဥစဉ်တော့အဲ့ဒါကြောင့်မို့ဒီတရားတွေဟိုမရှုတတ်ခင်တော့ကတော့ပင်ပန်းတယ်ရှုတတ်သွားတဲ့အခါကျတော့လေသူကပေါ့ပေါ့ပါပါပဲရှုရကိုနားနဲ့နားကိုအတန်းလာတိုက်ရင်တိုက်ဆဲလေးမှာနှာခေါင်းကအနံ့ကိုလာတိုက်ရင်တိုက်ဆဲလေးမှာရှုရကိုမျက်စိရဲ့ကြည့်ကိုဟိုအပြင်အစင်းဆိုတဲ့အတိုက်တက်လာတိုက်လို့ရှိရင်တိုက်ဆဲလေးမှာပဲတတိထားပြီးတော့ရှုရအဲ့တော့ရှားကြီးကိုအရသာလာထိတွေ့တဲ့အခါကျတော့ဒီအရသာကိုသွားပြီးတော့ခံထားတာလေးကိုတတိထားပြီးတော့ရှုရအဲ့တော့မှဟောတရားဆိုတာငါအပြင်မှာမရှိဘူးဆိုတော့ဒီအတွင်းထဲမှာရှားနေရှားလို့လည်းမတွေ့ပြန်ဘူးအဲ့မတွေ့တဲ့အခါကျတော့တတိထားပြီးတော့ရှုရင်းရှုရင်းနဲ့သူကသူစင်တို့ရဲ့ဒီအာယုံကအာယုံ6မှာတိုက်ဆဲတိုက်ဆဲလေးမှာတရားတွေကအကုန်ရှိပြီးသားပါယောဂီတွေဒါဥစဉ်တို့လည်းဒီတရားတွေအားထုတ်လို့သိကြရတယ်သိပြန်တော့လည်းဥစဉ်တို့ဒီတရားအားထုတ်တဲ့အခါကျတော့ဒီသိမှုလေးတစ်ခုဖြစ်ပေါ်ပါလေမလွယ်ပါဘူးမသိတော့ဥစဉ်တို့အခုလေဟိုနားကြည့်ကိုကိုနားရဲ့အခန္ဓာကိုအပြင်အတန်ဆိုတဲ့အတိုက်တက်လာတိုက်တော့တိုက်ပြီးဆိုပြီးသွားရင်ဟိုမဲ့သွားသိလိုက်ခွေးလို့သွားထွက်သိလိုက်ကိုအတန်ဝန်တတိမထားမိတဲ့ယောဂီကအတန်ဝန်တတိထားမိတဲ့ယောဂီကြတော့ဖိတွေကြက်တွေမပါတော့ဘူးအဲ့တော့ဥစဉ်တော့မျက်စိနဲ့အစင်းနဲ့တိုက်နှာခေါင်းနဲ့အနံ့နဲ့တိုက်ဒီအတန်နဲ့ဒီနှာကျင်နဲ့တိုက်တဲ့အခါကျတော့တိုက်ပြီးဆိုလို့ရှိရင်ဒါတိုက်တိသွားတာဥစဉ်တော့ဒီတရားတွေအထုံးလိုက်တဲ့အခါကျတော့အဲ့ဒီမျက်စိနဲ့အစင်းနဲ့တိုက်တဲ့အပေါ်မှာအဲ့ဒီမြင်သိစိတ်တိတ်ဖြစ်ဖို့ကအကြာကြီးဒီမှာကျတော့ညှန်ဆန်းနေတယ်စိတ်ရတစိမ့်နဲ့တစိမ့်အကူဆက်ညှန်ဆန်းလို့အကြည့်တော့ဒါကြောင့်မို့ဖရဲရတယ်လေရတပြေရှက်တလက်မှာယုတ်ကလေး9000နှံကလေးတစ်သိမ့်ချုပ်ရောက်တယ်လို့ဟောရခဲ့တဲ့အခါကျတော့ဥစဉ်တို့ကျတော့ဘယ်မိမလဲဥစဉ်တို့တို့ဒီမှာဟောကလက်စွာဖရဲကျတော့အင်မတန်ညံနေရကြီးတဲ့အခါကျတော့အတိအကျပြောလို့ရဥစဉ်တို့ကြတော့ပြောလို့မရဒါမှစိတ်တွေအများကြီးဖြစ်သွားတာတော့သိဥစဉ်တို့ဘာဖြစ်လဲဆိုတော့ဒီဥစဉ်တို့နေ့တိုင်းစားသုံးနေတဲ့ထမင်းချက်စားတဲ့ဒီစံစည်းလေးတစ်စည်းယူလိုက်ယူပြီးတော့လေတခါတော့ပုတ်ချင်ကြည့်လိုက်အဲ့ဒီမှာဖြစ်တဲ့ယုံနံနေမရှိနိုင်ဘူးဘာဖြစ်လဲဆိုတော့သူက အမုံတမုံမှာကိုအတိတတိဖြစ်သွားတယ်အမုံတမုံမှာအတိဒီတတိဖြစ်တယ်အဲ့တတိမှာခန္ဓာ၅ပါးဆိုတော့ရုပ်ခန္ဓာ၃ပါးနာမ်ခန္ဓာ၄ပါးခန္ဓာ၅ပါးဖြစ်သွားတယ်၅ပါးဖြစ်သွားတဲ့အခါကျတော့ဒီစာစင်းလေးတစ်စီးကိုပုတ်ချေလိုက်တဲ့အခါကျတော့အမုံပေါင်းကမြောက်များစွာဖြစ်သွားတယ်အဲ့ဒီအမုံပေါင်းမြောက်များစွာဖြစ်သွားတဲ့အခါကျတော့ဒီစာစင်းလေးတစ်စီးပေါ်မှာတော့မှဒီရုပ်နာနေဖြစ်တဲ့အစဉ်ကိုမကြည့်နိုင်တဲ့အောက်ဆိုင်အဲ့ဒီတော့ဒီကိုင်းတင်းလုံးလောက်အမုံဆုံတော့ပူဆိုးသွားဦးစင်းတို့မြင်တာဩဒီစာစင်းလေးတစ်စီးလောက်တစ်စီးရပုတ်ချေတဲ့အပေါ်မှာတော့မှဒီရုပ်နာနေရည်လို့မရဘူးသူတဲ့ကြီးတဲ့အရာဝတ္ထုတွေကအမုံတွေရနေဖြစ်ပေါ်သွားတဲ့ညုံနာအစင်တွေဆိုလို့ရှိရင်ပို့ပြီးတော့ရင်လို့မရတာဗောဦးစင်တို့ဒါဦးစင်တို့ဒီခန္ဓာမှာလေကျင်းရင်ကျင်းရင်နဲ့သိလာရတယ်ဘယ်လိုသိရလဲဆိုတော့မျက်စိနဲ့အစင်နဲ့တိုက်တိုက်တဲ့အခါကျတော့လေဦးစင်တို့မျက်စိဆိုတဲ့အကြည်ဆိုတဲ့အခန္ဓာနဲ့အစင်ဆိုတဲ့အတိုက်တက်နဲ့တိုက်လိုက်တဲ့အခါမှာဖွာကနေဆိုအမုံတွေဖြစ်ပြီးတော့ပြန့်ကျဲသွားတယ်တခါတည်းပြန့်ကျဲသွားပြီးတဲ့ဒီအမုံတွေကနောက်တော့တစ်ဖြည်းဖြည်းပြန်ပြီးတော့ဆုအဲတစ်ဖြည်းပြန်ဆုလာတဲ့အခါကျတော့တစ်ဖြည်းပြီးအမုံလေးတွေဆုရင်ဆုရင်ဆုရင်ဆုရင်နဲ့အမုံလေးအခုနကတော့တိုက်လို့ဖွာကနေပြည့်သွားတဲ့ပြန့်ကျဲတဲ့အမုံတွေကတမုံဖြစ်သွားတယ်အဲလိုတမုံဖြစ်လာတော့မှလူစင်းတို့အခုလိုမျက်စိနဲ့အစင်းနဲ့တိုက်တဲ့အပေါ်မှာဒီပုံတွေကမပြည့်ပြည့်နေဘူးတဖြည်းဖြည်းအရေးလောက်ပဲမြင်ရသေးတယ်ဘာအောက်စားလို့ဖယ်အောက်စားလို့အောက်စားမှမသိဘူးပေါ့လူဆိုလဲလူပုံမပြည့်ပြည့်နေဘူးတော့တဖြည်းဖြည်းအဲ့ဒီအမုံလေးတွေကပေါင်းစုပေါင်းစုပေါင်းစုရင်းနဲ့အဲပုံလေးကတော့ပေါ်လာကြီးဘာပုံမှမသိသေးဘူးအဲသူထက်တဖြည်းဖြည်းပေါင်းစုရင်းစုရင်းနဲ့အမုံလေးတွေကပေါင်းစုလာတဲ့အခါကျတော့အဲပုံကပို့ပြီးတော့ပေါ်လာတယ်နောက်ဒီမုံလေးတွေရတယ်ပေါင်းစုပြီးတော့တမုံလည်းဖြစ်လည်းဖြစ်သွားတော့အဲ့ဒီတော့မှဦးစင်းတို့အခုလိုရုပ်ပုံတွေဖြစ်လာရအဲ့လိုရုပ်ပုံတွေပေါ်လာတော့မှအဲ့ဒီပုံကိုကြည့်ပြီးတော့ဦးစင်းတို့အဲမင်းကလေးယောက်ျားလေးဘုန်းကြီးတွေလိုက်ရှင်ထွက်တည်ပလိုက်တယ်ဦးစင်းတို့ဒီအတိလေးတတိဖြစ်ပေါ်လေအဲ့ဒီအမုံပြန့်ကျဲတဲ့အမုံကိုကြည့်ပြီးတော့တော်တော်လေးကိုစောက်ကြည့်ယူ ਵਾ ဦးစင်းတို့မသိတဲ့အခါကျတော့မျက်စိနဲ့ဆင်းတဲ့တိုက်ပြီးသွားပြီ။ဒါတိုက်အော်တိုမြင်နေတာဦးစင်းတို့။ဒီတရားကြီးကျင့်တဲ့အခါကျတော့တော်တော်လေးဆောက်ယူပါရဲ့။အဲ့ဒါလိုဆောက်ပြီးတော့ရှုလိုက်လို့သဘောပေါက်တဲ့အခါကျတော့နားနဲ့အတန်နဲ့တိုက်တဲ့အပေါ်မှာကိုအဲ့ဒါလိုအမုံတမုံဖြစ်အမုံတမုံဖြစ်တော့မှဒီအတန်ဆိုတဲ့အတိတ်တည်းကဖြစ်ကြတာပါယောဂီတွေ။ဒါတွေကြတော့ကိုယ့်ရဲ့ခန္ဓာမှာကိုညာဥသွားမှာဒါသိကြရဒါဥစဉ်တော့ဒီခန္ဓာမှာကျင့်လို့သိတော့မြင်တော့သိတဲ့အတိုင်းမြင်တဲ့အတိုင်းဟောတယ်ဟောတဲ့အခါကျတော့ဥစဉ်တို့တခုစခန်းနေတစ်ခါတစ်ခါဟောတယ်ဟောတာလည်းဥစဉ်တို့ထွက်တတ်တရားတွေဟောတာပါကိုခန္ဓာမှာကျင့်လို့သိတဲ့သိတဲ့ပေါ်လာတဲ့အဥ္စာကိုဟောပြရအဲ့ဒါလို့ဟောပြတဲ့အခါကျတော့ဥစဉ်တို့ကတရားပြတရားပြပြီးရင်ကိုယ်ခန္ဓာမှာကိုယ်ပြန်ဝင်ပြီးတော့နေတယ်နေတဲ့အခါကျတော့အပြည့်တရားကျင့်တဲ့ယောဂီတွေပြောနေတာတွေသူစဉ်တို့ကြားရတာပေါ့သူတို့ကသူတို့အာယုံနဲ့သူတို့ပြောနေကြပြောနေကြဆိုတော့သူစဉ်တို့ကတော့ဘာရညာရင်မသိပါဘူးကိုယ်ကျင့်လို့သိတဲ့အတိုင်းပဲပြောတယ်သူတို့ကသူတို့ဘာသူတို့လိုက်ပြီးတော့ဟောတိုင်းပြီးတော့နေတာပေါ့ဘာဖြစ်လဲဆိုတော့ဆာတိတော့ဆာနဲ့တိုင်းတယ်ဘယ်လိုတိုင်းလဲဆိုတော့ဟောဥစဉ်ကဒီလိုရှောက်ခေါ်တဲ့ခါကျတော့သူတို့ပြောတာကဥစဉ်ကြားတယ်အခန်းထဲရနေအဲဒီဥစဉ်ကဒါအနာဂံတည်ပြီးဒီလိုအမုံမြင်နေဆိုတာအနာဂံမှမြင်ရတယ်ဥစဉ်တို့သိကြတော့အနာဂံလည်းတကယ်မသိပါဘူးဥစဉ်တို့ဒီတရားတွေကျင့်ရင်ကျင့်ပြီးတော့စိတ်ပြောင်းသွားတဲ့သဘောတွေပြောတာပြောပြရဘာဖြစ်လဲဆိုတော့စိတ်တွေကတဆင့်ပြီးတဆင့်ပြောင်းသွားရတာ哦အရင်ဆုံးပေါင်းချေကိုလက်ဆိုတဲ့ဒီအယူစိတ်တွေချုပ်တယ်ဆက်ပြီးကျင့်လိုက်တဲ့အခါကျတော့ဟိုဆရာတွေတော်တွေဟောတဲ့မျက်စတိယစိတ်ပေါ့လူတစ်ဖက်သားအပေါ်မှာမနာလိုတဲ့စိတ်တွေ သူရလို့ကိုယ်မရရင်မနာလိုတဲ့စိတ်တွေဝန်တိုတဲ့စိတ်တွေအဲ့ဒီစိတ်တွေမရှိတော့တာအဲ့ဒီစိတ်တွေမရှိတော့တာလည်းအပြောမဟုတ်ပါဘူးခန္ဓာမှာဘယ်လိုလဲဆိုတော့ဒီတရားပယ်သွားပြီဥစဉ်တို့ပယ်တာမဟုတ်ပါဘူးဘာဖြစ်လဲဆိုတော့ဒီမနာလိုတဲ့စိတ်တစ်စိတ်ထွက်လာတခါတော့ဘဝင်မှာတင်းကနေဖြစ်ပြီးခံစားရမကျင်တတ်တဲ့စိတ်တစ်စိတ်ဖြစ်လာရင်ဘဝင်မှာတင်းကနေဖြစ်ပြီးတော့ခံစားရတော့ဘဝင်မှာထိကျက်ကမှန်းလာတယ်ထိကြက်ကမှန်လာတော့အနယ်ဟောင်းအနယ်ဆွတယ်လို့တဆက်ဆက်ဖြစ်ကိုယ့်ရဲ့ဘဝင်မှာတဆက်ဆက်ဖြစ်ပြီးတော့အဲ့ဒီစိတ်ကိုသတိထားပြီးတော့ရှုလိုက်တဲ့အခါကျတော့အဲ့ဒီစိတ်တွေကချုပ်သွားရအဲ့ဒီစိတ်တွေချုပ်သွားတဲ့အခါကျတော့နောက်ကိုဟိုမနာလိုတဲ့စိတ်ပေါ့မကျင်တဲ့စိတ်ပြန်လှုပ်ယူကြည့်ယူလို့မရတော့ဒါကိုပယ်တဲ့စိတ်ကိုကိုပြန်ပြီးတော့စစ်ကြည့်လို့ကိုကိုယ်တိုင်သိလို့ရှိရင်မိမိတို့တွေသိရပါတယ်အဲ့ဒီစိတ်တွေမရှိတော့ဘူးမနာလိုတဲ့စိတ်တွေဝန်တိုတဲ့စိတ်တွေမကျင်တဲ့စိတ်တွေမရှိတော့ဘူးအရင်နောက်ဆိုပြောနေနဲ့ပွားထနေတာပဲဟိုဥညာဉ်လူလို့ဥစဉ်တို့မလို့ဒီတက္ကမတွေညနာလိုက်လူတယ်အဲ့ဒီစိတ်တွေဖြစ်ခဲ့တယ်ဥစဉ်တို့ဆက်ရပြီးတော့ဟိုကျင့်တာတော့ကျင့်တာပေါ့ဒီစိတ်တွေကပယ်သတ်ဖို့ကမလွယ်ပါဘူးဒီဘက်ရောက်လာတဲ့အခါကျတော့ဘယ်လိုလဲဆိုတော့ဥစဉ်တို့ဒီတရားကြီးကျင့်ရင်ကျင့်ရင်လည်းလူတန်းတဲ့တခါတကမတွေပူရပေါ်လာပူရပေါ်လာတဲ့အခါကျတော့အဲလောကလိုကျင့်လို့ရှိရင်တော့ဟိုပြည့်စုံတယ်ချမ်းသာတယ်ပေါ့ဥစဉ်တို့ဒီဘက်မှာအမှန်တိုင်းပြောရတဲ့အခါကျတော့ပြည့်စုံတယ်လို့လောကမှာသိတယ်ချမ်းသာတယ်လို့ထင်တဲ့ဥစ္စာဥစဉ်တို့မှာလေဒုက္ခရောက်ရဥစဉ်တို့ကတပါအော်လူတက်တကဓမ္မတွေအများနဲ့ဆိုတော့အများနဲ့တယောက်တစ်ခုလူဥစဉ်တို့မှာထားတဲ့နေရာမရှိဒုက္ခရောက်ရတာကြောင့်မို့ဥစဉ်တို့ဒီဘက်မှာယောဂီတွေလူတဲ့အောက်စာကိုလည်းဥစဉ်တို့ကတဆင့်ပြန်ပြီးတော့လူတာပါပဲအဲ့ဒါလို့လူလို့လည်းဥစဉ်တို့တွေလူတဲ့ယောဂီတွေမှာလည်းကုသိုလ်တွေအများကြီးရတဲ့ရသွားတယ်ဥစဉ်တို့လူလို့တစ်ခါကုသိုလ်ရတယ်ဥစဉ်တို့ကလည်းတစ်ခါပြန်လူတော့ယောဂီတွေမှာကုသိုလ်တွေထပြီးတော့ရတယ်အဲဒါကြောင့်မို့မိမိတို့တွေဒီအဲဦးဇေကုဏပြောတဲ့ကိုယ့်ရဲ့ဒီခန္ဓာမှာပေါ့ဒီလက္ခဏာစခန်းဆိုတာအတွင်းထဲကိုမနိုင်ပါနဲ့နာနဲ့အတန်နဲ့တိုက်စဲအဝကာယကုဏအဝအမနဲ့ထိစဲလေးကိုထိစဲပေါ်စဲလေးကိုတတိထားပြီးတော့ရှုလို့ရှိရင်ဒီတရားတွေကဒီတထိုင်မှာလည်းရရှိနိုင်ပါတယ်ယောဂီတွေအဲ့ဒါကြောင့်မို့ဒီတထိုင်မှာလည်းဆက်လက်ပြီးတော့ကိုယ်ခန္ဓာမှာရှိတဲ့တရားတွေကိုကိုယ်ကိုယ်တိုင်တိတိကျကျသိရအောင်ကြိုးစားပြီးတော့အားထုတ်ကြပါစို့အဲ့တော့အားလုံးလက်အုပ်ချင်းနမောတတ္တသုံးချက်ဆိုကြရအောင်